ဂါဇာစစ်ပွဲကဒုတိယစစ်ကိုဝင်ရောက်သွားပြီဖြစ်ပြီးစစ်ကကြားရှိခက်ခဲလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာဇာညာဟုကစနေနေ့ညတိုင်းငါလုံးကိုပြောကြားတဲ့မိန့်ခွန်းမှာပြောကြားလိုက်ပါတယ်။ကြီးရည်လေးတိုက်ပွဲအားလုံးကိုအစ္စရေးကတိုးချဲ့လိုက်ပြီးကြဲပြန့်တဲ့မြေပြင်ထိုးစစ်မလားမီမှာတိုက်ခိုက်မှုတွေကပြင်းထန်လိမ့်မယ်လို့လည်းသူကသတိပေးလိုက်ပါတယ်။တိုက်မလားသိမလားဆိုတဲ့ဖြစ်နိုင်ခြင်းတစ်ခုကိုနိုင်ငံတွေရင်ဆိုင်ရတဲ့ကာလတွေရှိပါတယ်လို့နာဇာညာဟုကဆိုပါတယ်။ဒီစမ်းသပ်မှုကိုကျွန်တော်တို့အခုရင်ဆိုင်နေရပါပြီလို့အစ္စရေးဝန်ကြီးချုပ်ကပြောသွားပါတယ်။ဒါဟာစစ်ရဲ့ဒုတိယစစ်ဖြစ်ပါတယ်။ညီမချက်တွေကရှင်းပါတယ်။ဟာမတ်ရဲ့စစ်ရေးနဲ့အစိုးရဆွမ်းဆောင်ရည်တွေကိုဖျက်ဆီးပြီးအဖမ်းခံသူတွေကိုအင်ကိုပြန်ခေါ်ဖို့ဖြစ်ပါတယ်လို့သတင်းတော်တွေကပြောကြပါတယ်။ဂါဇာမှာတော့အစ္စရေးကလေကြောင်းကဆက်လက်ပုံကျဲတိုက်ခိုက်နေပါတယ်။တိုက်စုံသူ8000ကျော်သွားပြီလို့ဂါဇာကျမ်းမာရေးဌာနကဆိုပါတယ်။လူထောင်ပေါင်းများစွာကုလသမဂ္ဂအကူအညီပေးကိုတော်ကိုဖောက်လိုက်ကြပြီးဂျုံနဲ့အခြားအခြေခံပစ္စည်းတွေကိုယူသွားကြတယ်လို့ကုလသမဂ္ဂကတင်းငွေနေကပြောပါတယ်။